အိန္ဒိယနိုင်ငံကကိုဗစ်ရောဂါကာကွယ်ဆေးရီမြန်မာနိုင်ငံအပါအဝင်အိန္ဒိယနိုင်ငံတွေကိုဒီကနေ့ပဲပေးပို့လိုက်တာကြောင့်မကြာခင်ရောက်လာတော့မယ့်အကြောင်းတင်ဆက်ပေးပါမယ်။ကျွန်မကတော့စုစုပါ။အိန္ဒိယနိုင်ငံကကိုဗစ်ရောဂါကာကွယ်ဆေးရီကိုမြန်မာ၊ဘူတန်၊ဘင်္ဂလားဒေ့ရှ၊နီပေါ၊မော်ဒိုင်းနဲ့ဆေးရှဲတို့ကိုဒီကနေ့ပဲစတင်ပို့ဆောင်လိုက်ကြောင်းသတင်းထုတ်ပြန်လိုက်တာဖြစ်ပါတယ်။နောက်ထပ်လည်းသီရီလင်ကအာဖဂန်နစ္စတန်နဲ့မော်ရီရှက်နိုင်ငံတို့ကိုတင်ပို့သွားမှာပါ။မြန်မာနိုင်ငံကတော့လူဦးရေ15သန်းသာအတွက်မှာယူထားပြီးအဲ့ဒီတည်းကပထမအထုပ်ဖြစ်ရောက်လာတဲ့အခါမှာတော့ကျန်းမာရေးဝန်ထမ်းတွေအပါအဝင်65နှစ်အထက်အရွယ်ရှိသူတွေကိုဦးစားပေးအစီအစဉ်နဲ့ထိုးနှံပေးမှာဖြစ်ကြောင်းလည်းကျန်းမာရေးနဲ့အောက်စားဝန်ကြီးဌာနပြောခွင့်ရဗဟုကူးစက်ရောဂါတိုက်ခိုက်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ်
အိန္ဒိယအနေနဲ့လည်းပြေးဖို့မဲ့စာခွင့်ရှိတဲ့ဒီနေ့ကစပြီးပြန်ပြေးဖို့ရဖြစ်တဲ့အတွက်ကြောင့်အရှိတ်ပတ်အနည်းငယ်အတွင်းမှာလည်းကျွန်တော်တို့စီရောက်ရှိလာနိုင်ပါတယ်။ဒါအပြင်တရုတ်နိုင်ငံတိုင်းဝန်ကြီးဌာနဝန်ကြီးမစ္စတာမန်ဟီလာတို့ကလည်းကောက်ွယ်ဆေးအလုံးရေ3သိန်းကိုမြန်မာနိုင်ငံကိုပြေးဖို့လှူဒါန်းမယ်ဆိုပြီးပြောထားတာလည်းရှိပါတယ်။ဒါဆိုကောက်ွယ်ဆေးတွေကတော့ဒါတပွဲပွဲနဲ့တော့ရောက်ရှိဖို့ရှိပါတယ်။ရောက်ရှိတဲ့ကောက်ွယ်ဆေးတွေပေါ်မူတည်ပြီးတော့နော်ကောက်ွယ်ဆေးတွေကိုအစင်လိုက်အစင်လိုက်နော်တက်ဆိုင်ရာကောက်ွယ်ဆေးထိုးတင်တဲ့လူအုပ်စုပေါ်မူတည်ပြီးတော့ဒါထိုးနှံပေးမှာဖြစ်ပါတယ်။
အိန္ဒိယနိုင်ငံကကမ္ဘာအကြီးဆုံးဆေးထုတ်လုပ်ရေးကုမ္ပဏီဖြစ်တဲ့ Serum Institute of India နဲ့ဗြိတိန်အောက်စဖို့တက္ကသိုလ်တို့ပူးတဲ့သုတေသနလုပ်ထုတ်လုပ်မဲ့ကာကွယ်ဆေးကိုတော့ COVID ရှိလို့အမည်ပေးထားပြီးယောဂကာကွယ်နိုင်စွမ်း90ရာခိုင်နှုန်းအထိရှိတယ်လို့လည်းတာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံကိုကာကွယ်ဆေးရောက်လာတဲ့အခါမှာလိုအပ်တဲ့သူတွေကိုအမြန်ဆုံးထိုးနှံပေးဖို့ပြင်ဆင်ထားကြောင်းလည်းကျန်းမာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာခင်ခင်ကြီးကပြောပါတယ်။
ကာကွယ်ဆေးတွေရရှိပြီးဆိုတာနဲ့ကာကွယ်ဆေးထိုးနိုင်မဲ့လူလူစုတွေကိုအမြန်ဆုံးရောက်ရှိနိုင်ဖို့ရောက်ရှိပြီးတဲ့အခါကျကာကွယ်ဆေးထိုးစုရက်တွေမှာကာကွယ်ဆေးထိုးနိုင်ဖို့ကာကွယ်ဆေးထိုးနိုင်ပြီးတဲ့အခါမှာလည်းနောက်ဆက်တွဲကာကွယ်ဆေးထိုးပြီးနောက်ဆက်တွဲဖြစ်ရတဲ့ဖြစ်ပွားမှုမရှိစေဖို့အတွက်နော်လိုအပ်တဲ့အရေးပေါ်ဆေးတွေအစအစင်သက်ထားရှိပြီးမှဒါကာကွယ်ဆေးထိုးဖို့ကာကွယ်ဆေးထိုးပြီးတဲ့အခါမှာလည်းထိုးတဲ့သူတွေကိုဒီ registration နဲ့နော်ဒါ electronic နဲ့ဒီမှတ်တမ်းတင်ဖို့ဒါမျိုးကိစ္စရက်တွေကိုစတက်နေခြင်းနဲ့ဒါဆောင်ရွက်တာလည်းဒါချိန်ပေါင်းများစွာရှိပြီးဖြစ်ပါတယ်
ကမ္ဘာမှာကိုဗစ်ရောဂါဘူးကူးစက်မှုအမေရိကန်ပြည်ရင်ဒုတိယအများဆုံးအဖြစ်သေဆုံးသူ3000ကျော်နဲ့ကူးစက်သူ10သန်းကျော်ရှိနေတဲ့အိန္ဒိယနိုင်ငံမှာတော့ရောဂါတိုက်ဖျက်ရေးရှေ့တန်းကဆောင်ရွက်နေတဲ့ကျန်းမာရေးဝန်ထမ်း6သိန်း3000ကျော်ကိုကာကွယ်ဆေးထိုးနှံပေးထားပြီလို့လည်းတာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမှာတော့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဇန်နဝါရီလ19ရက်နေ့အထိထုတ်ပြန်ထားတဲ့စာရင်းအရကာယောဂါကြောင့်သေဆုံးသူ2900ကျော်ရှိနေပြီးယောဂါကူးစက်ခံရသူကတော့ 33,500 ကျော်ရှိနေပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။